အေအာဝီတိုင်းပသိမ်နဲ့မြောင်းမြမြို့တွေဘက်ကိုပါတီစီယုံရေးခီးထွက်နေတဲ့ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါက်တာဆန်းစုကြည်ကိုဒေသခံပြည်သူတွေကဒီကနေ့ဝမ်းသာအားရကြိုဆိုနှုတ်ဆက်ခဲ့ကြပါတယ်။နှစ်ပေါင်း20ကျော်အတွင်းမှာဒုတိယကြိမ်ပြန်ရောက်လာတဲ့ဒေါက်တာဆန်းစုကြည်ကိုမြင်တွေ့ရဖို့ပသိမ်မြို့အပြင်မြို့ရဲ့ပတ်ဝန်းကျင်တဝက်ကရွာကလူတွေလည်းလာပြီးတော့ကြိုဆိုခဲ့ကြတယ်လို့ဒေသခံတွေကဆိုပါတယ်။ဒေါက်တာဆန်းစုကြည်ပြောတဲ့စကားတွေကြောင့်လည်းအတက်ရပါတယ်လို့ပြောတဲ့အကြောင်း VOA ဘန်ကောက်ရုံးကမဆုမြတ်မွန်ဆက်ပြီးတော့ပြောပြပေးပါအောင်ခင်ဗျာ။
ဟုတ်ပါတယ်ဒီကနေ့မနေ့ပသိမ်မြို့မှာထောင်ပေါင်းများစွာသောပြည်သူတွေရဲ့ကြိုးစုံနှုတ်ဆက်တာကိုခံခဲ့ရတဲ့ဒေါက်အောင်ဆန်းစုကြည်ဟာပသိမ်မြို့ကနေပြီးတော့မြောင်းမြမြို့စီကိုနေချင်းခရီးဆက်ပါတယ်ဒေါက်အောင်ဆန်းစုကြည်ရင်နှန်းသွားရလမ်းတစ်လျှောက်မှာပြည်သူလူထုကဝိုင်းပြီးတော့နှုတ်ဆက်နေကြတဲ့အခြေအနေကိုမြောင်းမြမြို့ကကိုမျိုးလွင်ကအခုလိုပြောပြပါတယ
်လူရလမ်းမှာချိုးရတာအများကြီးပဲအဲ့လူရစားတာပြီးတော့သူ့ကိုဖမ်းပြီးပြေးနှုတ်ဆက်တယ်ဆိုတဲ့အခါကျတော့သူကအဲ့ဒီလူအုပ်စုတိုင်းဝုပ်စုတိုင်းကိုရက်ပြီးတော့စကားပြောပါတယ်ခင်ဗျာ
အခုလိုလမ်းတစ်လျှောက်မှာပြည်သူတွေကိုနှုတ်ဆက်စကားပြောနေတာကြောင့်မြောင်းမြမြို့စီကိုရောက်ရမယ့်အချိန်ထက်နောက်ကျလာတော့မှမြောင်းမြမြို့နယ်ကပြည်သူတွေဟာပူပြင်းတဲ့နေအောင်အောက်မှာဒေါအောင်ဆန်းစုကြည်ကိုစောင့်နေခဲ့ကြတာပါ။
ဟာဟာတပြိုတော့အခုရှားတဲ့အတိုင်းပါပဲ။အခုသချင်းနေပွင့်နေတာလည်းရှားတယ်။လူတွေလည်းအားလုံးလို့ရှားတယ်။ဟိုမကရုံတမယ်လည်းလမ်းလေးကိုလူလိုက်ကင်ထားတယ်။လူလိုက်ကင်ထားပြီးလမ်းလေးတောင်းကနေအောင်ရှိတယ်။အဲ့ဒါနဲ့ပုံလို့ဆုပ်ပြီးတော့ပွေရမ်းပြီးတော့အဲ့လိုပြောနေကြတယ်ခင်ဗျာ။လူတိုင်းပဲလူတိုင်းရင်ထဲမှာပြောနေကြတယ်
မြောင်းမြမြို့နယ်အနီးတစ်ဝိုက်မှာရှိတဲ့ရက်ွက်ကျေးရွာတွေကပြည်သူတွေကပါဒေါအောင်ဆန်းစုကြည်ကိုတွေးချင်လို့မြောင်းမြမြို့ပေါ်ကိုတက်လာကြတာထောင်ချီရှိတယ်လို့မြို့ကန်ကိုမျိုးလွင်ကပြောပါတယ
်။မြောင်းမြမြို့မှာဆိုလို့ရှိရင်ရက်ွက်ဆန်းတစ်ခုရှိတယ်။အဲမြောင်းမြမြို့နယ်မှာတိအောင်စုပေါင်း94အောင်စုလောက်ရှိတယ်ဗျ။အဲရွာတော်တော်များများကဆက်ကြတယ်ဟိုကားတွေနဲ့လာကြတယ်ဒေနောင်းတွေနဲ့လာကြတယ်လက္ခဏာဆိုလို့ရှိရင်တင်းမောတွေပါနေကြလာတယ်ခင်ဗျ။အိမ်မဲတို့ကတော့ကားနဲ့လာကြတယ်၊မူဝင်ဘက်ကလည်းကားနဲ့လာကြတယ်ခင်ဗျ။ပသိမ်ရလည်းလာကြတယ
်။အခုလိုဒေါအောင်ဆန်းစုကြည်မြောင်းမြမြို့စီကိုမလာခင်ပသိမ်မြို့ကိုအရင်သွားပြီးတော့ပြည်သူလူထုနဲ့တွေ့ဆုံဟောပြောခဲ့တာဖြစ်ပါတယ်။အဲ့ဒီပွဲမှာလည်းလူတွေကြိတ်ကြိတ်တိုးလာအားပေးကြတယ်လို့ပသိမ်မြို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရသူဦးအောင်တင်ဦးကပြောပြပါတယ်။အာဏာပိုင်တွေဘက်ကတားဆီးနှောက်ယှက်တာမျိုးမရှိတဲ့အတွက်အားလုံးအဆင်ပြေတယ်လို့လည်းဆိုပါတယ
်။အဲ့ဒါပြောမယ်ကျွန်တော်ကမတားတာမျိုးကျွန်တော်အကုန်လုံးဖလို့ဖလဲ့နေပနတ်ပြောက်အဲ့ဒီကိုပြီးအဲ့လိုဖြစ်ကုန်တော့အတင်းပိုးကြတော့တာပေါ့မနေကားရတာပေါ့နောက်ပိုင်းကျတော့သူကသူနားလည်ပါပါအနောက်လို့တာလည်းအနောက်လို့တာပေါ့ဒီအချိန်ရှိပါပေါ့တော်တော်အမ်းစကြီးကိုစစ်ကနေလေးကလေးစားရဆိုရင်ခိကန်တကြသွားဖို့အဲ့လိုပြောသူတို့ကဘလုံးကွင်းနဲ့သွားကြပါတယ်ကျွန်တော်ကမန်းကြီးတော့ဒီကွင်းနဲ့မှာကမရှိဘူးဆိုရင်5,000ဝင်းကျင်တော့ရှိလိမ့်မယ်နောက်အပြင်ဘက်မှာကမနေနန်းနေတော်တော်များများကျေးဇူးတင်ကွင်းပပတ်လေးလမ်းယူလမ်းပေါ်မှာလည်းအများကြီးပဲနော်နောက်ဘက်ကပုံကြောင်းဝင်နေမှာအများကြီးအားလုံးအဆင်ပြေတယ်ခင်ဗျာသူတို့အနေနဲ့လည်းစိတ်နောက်ရက်တာမရှိတော့လေအဆင်တော်တော်ပြပါတယ်ဒီတိုင်းမေးစစ်ဖြစ်သွားပါတယ်
1989ခုနှစ်ကနောက်ဆုံးပသိမ်မြို့စီကိုဒေါအောင်ဆန်းစုကြည်လာခဲ့တာဖြစ်လို့အခုတစ်ခေါက်ထပ်ပြီးတော့လာတဲ့အပေါ်မှာဒေသခံတွေကအတိုင်းမသိဝမ်းသာနေကြတာဖြစ်ပါတယ်လို့မြို့ကန်တယောက်ကပြောပါတယ်။ဒေါအောင်ဆန်းစုကြည်ကလည်းလူလူနဲ့တွေ့ဆုံဟောပြောမဲ့ကိုသိန်းအားကစားကွင်းစီအသွာအမိုးဖွင့်ကားပေါ်ကနေပသိမ်ထီးဆောင်ပြီးတော့လမ်းတစ်ဖက်တစ်ချက်ကပြည်သူတွေကိုနှုတ်ဆက်ပါတယ်
။ကျွန်တော်တို့ဝမ်းသာပုံကောင်းနေမှာလေ။ကျွန်တော်တို့အမေတို့တွေ့ရတာပဲကျွန်တော်တို့ဝမ်းသာတာပေါ့။ကျွန်တော်တို့ကမနေ့ကြောက်နေကြပါတော့ဒီရုံးဝင်းထဲမှာအဲဒီအားသာခဲမှာလည်းမှာတော့ကလေးတွေဆိုလဲအကုန်လုံးတက်တက်ကြွကြနေပါတော့တချို့အသက်ကြီးပိုင်းနေဆိုရင်အသက်100ကျော်ဆက်ရှိတဲ့ပုံကိုကြီးတောင်မှလာပါတယ်ကျွန်တော်ချစ်လဲချစ်တယ်ငကိုအမေကိုကျွန်တော်ငကိုတည်းလေးစားတာဟိုတိုင်းစားမရှိဝမ်းသာသွားတာပေါ့တေးသူဘူးလေးတွေ့ရတာလေကျွန်တော်တို့မှာတချို့တွေဆိုရင်ဒီနေရနေပြီးတော့ဆက်လေဒီနဲ့လာတယ်ပင်လယ်ပိုင်းရဆိုလဲအဲလုံးတို့တင်းမော်ဒီနဲ့လာတယ်ပေါ့နော်ကားလဲနေပါရဆိုကောမရဲ့ဒီလူတို့ကလေအကုန်လုံးကပြည့်ကြံ့ကြံ့နေတော့လေဒီပြောင်းပြောင်းညီကောင်မောင်တို့ကစိတ်ထားလေးတွေပေါ့နော်ဒါရှင်းဆုံးလေးပြောကြပြလိုက်တာပါနော်အီယော်ဒီတိုင်းကပတိန်ယူကြီးရနေပြီးတော့အမေစုကိုဘလို့ကြိုးဆိုရဲဆိုရဲပါသွားတာအမေစုလည်းမျက်မြင်တက်တည်သူလည်းတွေ့သွားတာပါနော်အမရဲ့
ပတိန်မျိုးမှာဒေါအောင်ဆန်းစုကြည်ပြောကြခဲ့တဲ့မိန်ကွန်းကတော့အလုတ်ကင်တွေဖန်တီးပေးနိုင်ဖို့ပြည်သူတွေအတွက်ကျမရေးဆောင်ရှားမှုတွေပေးနိုင်ဖို့နောက်ဥပဒေစိုးမိုးရေးပြည်တွင်းငြိမ်းချမ်းရေးတွေအတွက်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲဝင်ရတာဖြစ်တယ်ဆိုတာကိုအဓိကပြောကြားသွားပါတယ်ပြည်သူတွေစီကံရှိဖို့နဲ့ကိုယ့်ရဲ့အစွမ်းအစကိုတင့်တော်တဲ့နေရာမှာအသုံးချကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်။နောက်ပြီးတော့မြန်မာနိုင်ငံမှာရှာရှာပပလုပ်တဲ့ရွေးကောက်ပွဲမှာကိုယ့်ရဲ့တန်ဖိုးရှိတဲ့မဲပြားကိုပယ်မဲမဖြစ်အောင်လို့တတိထားကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကမိန့်ခွန်းထဲမှာပြောကြားသွားပါတယ်
။သူဒီမဲနိုင်ရင်ပေါ့နော်။တော့မရှိသေးတဲ့သားတွေရဲ့ပြီးပြည်သူလူထုတက်ကိုသူကတော်တော်ပြောရတယ်ဗျ။အဲပြည်သူလူထုကောင်းစားဖို့သူတော်တော်ပြောရတယ်။အဲ့ဒါကိုကျွန်တော်တို့ဝမ်းသာတယ်။ဘာလို့လဲကျွန်တော်တို့နိုင်ငံတိုးတက်အောင်သူလုပ်မှာ ကျွန်တော်နိုင်ငံတိုးတက်အောင်လုပ်မယ်ဆိုတဲ့အတွက်ကျွန်တော်တော်တော်အားတက်တာပေါ့
။ဒေါအောင်ဆန်းစုကြည်ရဲ့မိန်ကွန်းကြောင့်အားတက်တယ်ဆိုတဲ့ပသိမ်မျိုးသားကမိန်ကွန်းစကားတွေကသူနှစ်သက်တဲ့အပိုင်းကိုလည်းအခုလိုပြောပြပါရယ်
။အမေကတော့သူကဘယ်လိုကောင်းလဲ။ပညာတတ်တွေပေါ်ပြီးအဲ့ပညာကိုအသုံးမချတဲ့အလကားဖြစ်မယ်တဲ့။အဲ့ဒါလေးကိုတော့ကျွန်တော်တော်တော်ကြိုက်တယ်ဗျ
။အခုအေယာဝတီတိုင်းကပသိမ်မျိုးနဲ့မြောင်းမြမျိုးရဲ့ခရီးစဉ်မှာဆင်းရဲနေကြတဲ့တောင်သူလယ်သမားတွေရဲ့ဘဝတွေကိုမြင်တွေ့ခဲ့ရတဲ့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှတာဝန်တွေကြီးလာပြီလို့မြောင်းမြမြို့မှာပြောခဲ့တဲ့မိန်ကွန်းနဲ့မှလည်းဒေါအောင်ဆန်းစုကြည်ကထည့်ပြီးတော့ပြောသွားခဲ့ပါတယ်။အခုတော့ဒေါအောင်ဆန်းစုကြည်နဲ့အဖွဲ့ဟာရန်ကုန်မြို့ကိုပြန်သွားကြပြီဖြစ်ပါတယ်ရှင်။